ဒေတာရင်းမာရောကဘာမှာပါဩဇာကြီးမာတဲ့အင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့သမရလာရောက်မဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ဆုံမှုတွေမှာမြန်မာအစိုးရဘက်ကအခွင့်အလမ်းကောင်းတွေရလက်ကောင်းတွေဖန်တီးဖို့လိုတယ်လို့ကချင်နိုင်ငံရေးပါတီခေါင်းဆောင်တဦးကသုံးသပ်ပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးနဲ့ဒေတာရင်းလုံခြုံရေးကိစ္စတွေအတွက်လာလာကောင်းတဲ့ခီးစဉ်ဖြစ်လဲနေပြည်တော်မှာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တရုတ်သမရနဲ့တွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ဖို့ရှိတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌကရှုမြင်ပါတယ်မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်သမ္မတဆီဂျင်းပင်ဟာမြန်မာနိုင်ငံကိုလာမဲ့တောက်ကြနေ့ဇန်နဝါရီလ18ရက်ကနေဇန်နဝါရီလ18ရက်နေ့အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေတွားရောက်လည်ပတ်မယ်အကြောင်းတရုတ်နိုင်ငံခြားရေးဌာနကပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကတရားဝင်ကြေညာခဲ့တာပါတရုတ်သမ္မတဟာသူ့ခီးစဉ်တွင်မှာမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပြင်အစိုးရနှင့်တက်မတော်ထိတ်တန့်အရာရှိကြီးတွေနဲ့လည်းတွေ့ဆုံမှုရှိတဲ့အကြောင်းတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယူရှောက်ခွေကပြောဆိုထားပါတယ်တရုတ်သမ္မတလာရောက်တဲ့နေ့ဇန်နဝါရီလ18ရက်နေ့ညနေမှာပဲနေပြည်တော်မှာတရုတ်သမ္မတနဲ့နိုင်ငံရေးပါတီ20တွေ့ဆုံကြဖို့စီစဉ်ထားတယ်လို့ဒီတွေ့ဆုံပွဲမှာဖိတ်ကြားခံထားရတဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ်တရုတ်သမ္မတရဲ့ခီးစဉ်ဟာမြန်မာစီးပွားရေးနဲ့ငြိမ်းချမ်းဒေတာတွေလုံခြုံရေးအတွက်အလားအလာရလက်ကောင်းတွေရဖို့ကိုလည်းဒေါက်တာတူးကြာကညွှန်လင်းပါတယ
်။ရောက်တာကဟို60နှစ်ပြည့်ရောက်ပဲ။60နှစ်ရောက်ပြီးအဲ့ဒီမှာကျွန်တော်တို့ဒီနိုင်ငံပါတီကောင်းဆောင်တချို့နဲ့တွေ့ပါရ။ဒီနေ့ဒီတော့မှာပဲအဲ့ဒီမှာကျွန်တော်ပါတီကလည်းပါပါတယ်။အလုံးပါတီ20လို့ဆိုတော့အဲ့ဒါကျွန်တော်လည်းတွေ့ဖို့ကျေပါပါ။အဲ့ဒါတွေ့ဆုံတဲ့ဆွေးနွေးပွဲဆက်တက်တော့ပဲဖြစ်ပါလေ။တွေ့ရဲ့ခီးစဉ်မှာတော့ဒါဒီအစိုးရနဲ့တမတော်နဲ့ပဲဒါဆက်ရှိရနေမှာဆွေးနွေးဖို့ရှိတယ်ကြားသိရတယ်။ကျွန်တော်ကတော့သူ့ရဲ့ဒီခီးစဉ်တော့အကောင်းမြင်တာရှိပါတယ်။အပြုသဘောဆောင်တဲ့ခီးစဉ်တွေပဲဖြစ်ပါတယ်။အဲသူကဒီငင်းကြံရေးရရှိရရရှိကြောင်းဘလော့ပတ်ဘူးကိုညီနိုင်တဲ့စာကိုဒါမြေလားရှာလိမ့်မယ်လို့ဖြစ်ပါတယ်။အဲဒီဘာကြောင့်လဲဆိုတော့သူ့ရဲ့အင်းနည်းချင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမငင်းမချမ်းဖြစ်နေတာသူတို့လည်းဒီစိတ်မတည့်မတာပါတော့နေစောင့်ကြည့်နေတဲ့အနေထားမျိုးလေးကျောင်းယူစားတယ်။ငင်းကြရည်ဒီစောက်ရည်ဒီစောက်ရည်နေရာမှာအောက်ကိုပြုတ်နေမယ်လို့သူ့ဖြည့်စင်တာ။အဲ့လိုကျွန်တော်ကအကောင်းမြင်တဲ့ကရှုမြင်တွန်းကပ်ပါတယ်
။တရုတ်သမ္မတရှီချင်းပင်မြန်မာနိုင်ငံကိုလာရောက်မဲ့ခီးစဉ်မတိုင်ခင်မကြသေးခင်ရက်ပိုင်းတုန်းကလည်းမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်ဆွန်ကိုရှန်ကKIA ကချင်ဒေသမှာမြန်မာအစိုးရနဲ့ဆစ်ဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ဆိုရဘက်ကဂျာဝင်ဆေးဆက်ညှိနှိုင်းပေးမှုကရလက်ကောင်းတွေဖန်တီးနိုင်မှာမလားဆိုတဲ့အမြင်နဲ့ပတ်သက်ပြီးတော့ဒေါက်တာတူးကြာကသူ့အမြင်အခုလိုပြောပါတယ
်။တရုတ်ကောင်းဆောင်ရေးဖြစ်စဉ်တွေတက်ရောက်မှုရှိနေပါတယ်။ဒီကကြတော့အပြစ်ကတော့ဒီတိုင်းဒါလိမ့်ကဲသူ့ကြီးများနဲ့သူ့ရသံတို့ကြားမှာဒီပြစ်ခတ်ရဲ့ကျေးရဲကိုတိုင်းနိုင်ငံတွေကကူညီကြည့်မယ်လို့ပြောနေတယ်လေ
။အဲ
ဒါအပြစ်ကတော့ဒီပါရဲ့ကငြိမ်းချမ်းရေးကိစ္စဆိုတော့လေ့ထားလိမ့်မယ်။တို့ရဲ့ OBOR ကိစ္စလည်းရှိတာကို
အဲ့
ဒီဒီမှာလည်းရှိတယ်ဆိုတော့ငင်းကြရဲကပထမဆုံးကျင်းစားလိမ့်မယ်ဗျာပြီးလို့ရှိရင်ဒီပါရေးဖြစ်တယ်ပြီးကတော့ဒါကိုမြန်မာနိုင်ငံရဲ့ငင်းကြရဲရရှိဖို့ဆိုလို့ရှိတော့ပြစ်ခတ်ရဲ့ဈေးရသဘောတူရဲ့ဈေးမှာရေးထူကြအခုလည်းဒီမြောက်ပိုင်းအဖွဲ့တွေကဒီလက်ဖွဲ့ပေါ့အဲ့ဒီပုံမှာလည်းတက်ရောက်မှုရှိနေပါတယ်ပြီးလို့ရှိရင်တခြားတွေရေခိုင်ဒီနယ်ကတက်ပွဲတွေကလည်းတဲ့ရမှုရှိနေပါလေ
ဒေတာရင်းမှာစီးပွားရေးလမ်းကြောင်းတွေပိုဖွင့်ဖြိုးလာနိုင်မှုဆွေးနွေးကြမယ်တရုတ်မြန်မာနှစ်နိုင်ငံဒီခီးစဉ်အတွင်းမှာတော့မြန်မာအစိုးရဘက်ကနိုင်ငံအတွက်ရလက်ကောင်းတွေရဖို့အခွင့်အလမ်းကောင်းတွေဖန်တီးဖို့လိုတယ်လို့လည်းဒေါက်တာတူးကြာကပြောပါတယ
်ဒီဘက်ကလည်းဒီစစ်ဆန်ရေးပုံမှန်ခိုင်မြဲအောင်ပုံပြီးချိုးမှုအောင်တော့စဉ်းစားမှာပါဒီမြန်မာနိုင်ငံကောင်းဆောင်တည်တယ်အဲ့လိုဒါဆိုလို့ရှိရင်တော့ကျွန်တော်ဒီတွေ့ရဲ့ခီးစဉ်တစ်လျှောက်တော့လာရောက်တဲ့ခီးစဉ်မှာတော့ဒါကျွန်တော်နိုင်ငံအတွက်ကောင်းကျိုးတွေကောင်းကျိုးရလဒ်တွေဖြစ်ပေါ်လာတယ်ဆိုမျိုးပါတယ်အခုဆိုလို့ရှိရင်ငင်းချမ်းရေးပါမယ်စီးပွားရေးပါမယ်လုံခြုံရေးပါမယ်ပေါ့လေအဲဒါတွေနားတကဆက်ဆံရေးတွေပါဒါတွေအင်းမင်းပြည်နိုင်ငံကောင်းတစ်ခုအနေနဲ့အဲဒီတို့ဘက်ကပေါ့နော်ဒါရက်တီပြလိမ့်မယ်ရှင်
တရုတ်မြန်မာတန်တမန်ရေးထူထောင်တဲ့180ပြည့်နှစ်မှာပဲထူးထူးခြားခြားကဘာမာရောဒေတာရင်းမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့2020ပြည့်နှစ်အတွင်းပထမဆုံးပြည်ပခီးစဉ်ကိုဒေတာရင်းကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာကတော့တရုတ်မြန်မာနှစ်နိုင်ငံကြားတန်တမန်ရေးဆိုင်ရာထူးခြားမှုအဖြစ်နဲ့လည်းတရုတ်မြန်မာရေးအကဲခတ်တွေကသုံးသပ်တဲ့အကြောင်း VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်
မဆုမောင်ပြောပြခဲ့တာပါရှင်